မနိုင်ငံသားတွေပါဝင်နိုင်ငံသားလူသမားတွေကြားကိုဗစ်ကပ်ရောဂါကူးစက်မှုတစ်တွေတွေ့ရှိနေတဲ့ထိုင်းနိုင်ငံမှာမြန်မာရွှေပြောင်းလူသမားတချို့ဆွန့်ပစ်ခံရတဲ့အဖြစ်နဲ့ကြုံရတဲ့အကြောင်းပြပြပါမယ်ကျွန်မမအေးပါပါထိုင်းနိုင်ငံအလဲပိုင်းစမောစခွန်ခရိုင်မဟာထိုင်းမြို့ကပြည်သူ့ဈေးမှာလုလုကိုင်နေကြတဲ့မြန်မာလူသမားတွေကြားမှာ
ကိုဗစ်ရောဂါပိုးတဲ့ကူးစက်နေတာတွေ့ရှိခဲ့ကြတဲ့အတွင်းတွေထွက်ပေါ်ခဲ့ပြီးရပိုင်းအတွင်းမှာပဲမြန်မာနိုင်ငံသားခုနှစ်ဦးဆွန့်ပစ်ခံခဲ့ရတာပါချွန်ဘူရီခရိုင်မှာဒီကနေ့အစောပိုင်းကမြန်မာနိုင်ငံသားခုနှစ်ယောက်ဆွန့်ပစ်ခံခဲ့ရတဲ့အကြောင်းကိုတော့ထိုင်းနိုင်ငံအခြေစိုက် AAC လို့သမားကူညီရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါတယ်။နှစ်ဆက်
ဆုံးဖြတ်ခံရပြီပေါ့ဒါဒုတိယအကြိမ်လို့ပြောအောင်ပေါ့နော်ဒုတိယအကြိမ်ဒါတရင်တက်လာပြီမြန်မာနိုင်ငံသားအလုံးဥနာလုံးကခုနကဦးပါဆုံးဖြတ်ခံရတဲ့မြန်မာလူသမားတွေကိုတော့အခုအခါထိတ်သိမ်းထားပြီကျမ်းမာရေးစစ်ဆေးထားကြောင်းကိုလည်းဒေသခံရဲတပ်ဖွဲ့အကြီးအကဲကပြောဆိုခဲ့ပါတယ်ကိုဗစ်ကရောဂါကူးစက်မှုတွေကြောင့်နေရချိန်မှာနိုင်ငံသားအလုံးသမားတွေကိုလိုက်လံရှာဖွေဖမ်းဆီးမှာမဟုတ် ေထိုင်ကြဖို့ကိုလည်းရဲကျုပ်စုဝကျန်လော့ဆွက်ကတိုက်တွန်းပြောဆိုသွားပါတယ
်ရတ္ထဘာနဲ့จริงใจหน่วยงานความมั่นคงตำรวจจริงใจในการที่จะดูแลโดยเฉพาะเรื่องปัญหาผมหมายถึงว่าใครก็ตามที่อยู่ในประเทศเรา
ထိုင်းဆိုရအနေနဲ့အခုကာလမှာတရားဝင်ငေါ်တရားမဝင်ငေါ်ရှိနေတဲ့နိုင်ငံခြားသားအလုပ်သမားတွေကိုလုံခြုံမှုရှိအောင်စောင့်ရှောက်သွားပါမယ်အလုပ်သမားတွေအနေနဲ့ထွက်ပြေးတိမ်းရှောင်လာတယ်မဟုတ်ပဲရောက်တဲ့နေရာမှာပဲနေမြဲတိုက်နေကြပါဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါအလုပ်သမားတွေလှုပ်ရှားသူကိုရဲမင်းကလည်းကာယောဂါကာလမှာမြန်မာအလုပ်သမားတွေစိုးရိမ်တကြီးနဲ့တိမ်းရှောင်လာတယ်မဟုတ်ဖို့နဲ့အလုပ်ရှင်တွေကစွန့်ပြစ်တာခံရရင်လည်းသက်ဆိုင်ရဖို့အကြောင်းကြားဖို့တိုက်တွန်းထားပါတယ
်တကယ်လို့အဲ့လိုကိုယ်ကိုစွန့်ပြစ်တယ်ဆိုတာသိရင်လည်းအဲ့လိုရှင်တိုင်းလာတော့တိုင်လို့ရတယ်အဲ့လိုလူသမားတွေကိုဆုတ်ပြတဲ့အလို့ရှင်တွေဆိုရင်ဒီခိုင်းဥပဒေအရေးယူမယ်လို့ခိုင်းရအနာပိုင်ကပြောထားပြီးသားအဲ့တော့လူသမားအနေနဲ့ကြိုက်လန့်ပြီးထွက်ပြေးရတယ်မလုံးနဲ့အဲ့လိုဆုတ်ပြခံရတော့မယ်ဟိုကပြည်ရင်လည်းအဲ့လို့ရှင်ကိုမိစ္ဆာမှာသွားတိုင်ဒီချိန်မှာဒီကမကြောက်ဖို့ပဲထောက်ထားမဲ့တွေလုံးဝဖမ်းဆီးလို့မရဘူးကိုဗစ်ကာလမှာဒါဆိုတော့ကြောက်အားလာပြေးပြီးတော့ကိုဗစ်ပိုးတွေပို့ပြီးတော့ပြန့်နှံ့ကုန်မှာဆိုလို့
ကိုဗစ်ကာယောဂါကြောင့်သေဆုံးသူ60နဲ့အတီးပြုလူနာ6000ကျော်ရှိတဲ့ထိုင်းနိုင်ငံမှာမကြသေးခင်သတင်းပတ်တွေကစလို့ယောဂါကူးစက်မှုတွေစစ်ဆေးတွေ့ရှိတဲ့အထက်မှာမြန်မာနိုင်ငံသားတွေနဲ့မြန်မာနိုင်ငံကနေနေဆက်ဖြတ်ကျော်ပြန်လာသူတွေလည်းပါဝင်ခဲ့တာပါမြန်မာနိုင်ငံမှာတော့ကိုဗစ်ယောဂါပိုးတွေ့ရှိသူ3000ကျော်ရှိပြီးသေဆုံးသူက2600ကျော်ရှိနေတာကြောင့်အင်းနီနာချင်းထိုင်းနိုင်ငံကနေဆက်ဒေသတွေမှာအဝင်ထွက်တွေကိုတင်းကျပ်ထားပြီးလုံခြုံရေးကိုလည်းတိုးမြှင့်ထားပါတယ်ရှင်မမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ